စကိုင်းတိုက်တမှုမြို့နယ်အတွင်းအမျိုးသမီးငယ်တဦးကို PDF ပြည်သူ့ကာကွယ်တပ်ကတပ်ဖြတ်တဲ့ဆိုတဲ့ဗီဒီယိုဖိုင်အွန်လိုင်းလူမှုကွန်ရက်တွေမှာပြန့်နှံ့လာပြီးတဲ့နောက်ဒီဖြစ်ရပ်နဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်သားတွေပါမပါစုံစမ်းစစ်ဆေးပြီးကျူးလွန်သူမြေသူကိုမဆိုဥပဒေနဲ့အညီအရေးယူသွားမယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကထုတ်ပြန်လိုက်ပါတယ်စစ်ကောင်စီကကျူးလွန်တဲ့စစ်ရာဇဝမှုတွေလူမဆန်တဲ့ရက်စက်မှုတွေအဆုံးသတ်စေဖို့စစ်ရေးနှိမ့်လာနဲ့တော်လှန်နေရပေမဲ့စီအုပ်စုတပ်ဖွဲ့ဝင်တွေကျူးလွန်သလိုတရားလက်လွတ်ပြုကျင့်မှုတွေမလုပ်ကြဖို့လဲ NUG ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။တမှုမြို့နယ်အတွင်း PDF စစ်စခန်းတစ်ခုကိုစစ်ကောင်စီကဝစ်စီပြီးတဲ့နောက်အဲ့ဒီမှာဗီဒီယိုကိုသိမ်းဆည်းရမိတာလို့သိရပါတယ်။မြန်မာနိုင်ငံအတွင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အကျဉ်းချခံရစဉ်တပ်ဖြတ်ခံရမှုတွေလမ်းတွေပေါ်မှာဆန္ဒပြသူတွေကိုပစ်ခတ်တပ်ဖြတ်မှုတွေတံပြန်အကြမ်းဖက်တပ်ဖြတ်လုပ်ချက်မှုတွေဇက်တိုက်ဆူလူဖြစ်ပွားခဲ့တာပါ။စစ်ကောင်စီတပ်တွေကတပ်ဖြတ်သားတွေအပြင်စစ်ကောင်စီကိုသတင်းပေးတယ်ဆိုတဲ့စွဲချက်နဲ့လောက်ကျန်တပ်ဖြတ်မှုတချို့လည်းရှိခဲ့ပါတယ်။အခုဗီဒီယိုထဲမှာမြင်ရတဲ့လောက်ရဟာ NUG ကာကွယ်ရေးဌာနကချမှတ်ထားတဲ့စစ်ဘက်ဆိုင်ရာကျင့်ဝတ်တွေနဲ့ဆန့်ကျင်သိမ်းပြီးနေတယ်လို့လည်း NUG အစိုးရထုတ်ပြန်ချက်မှာရှုတ်ချထားပါတယ်။